မြန်မာနိုင်ငံကလူခွင့်ရေးအခြေအနေဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးဆုံးဖြတ်ချက်ကို82ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမနေ့တနင်္ဂနွေနေ့ကအတည်ပြုလိုက်ပါတယ်။ဒီဆုံးဖြတ်ချက်မှာရခိုင်ပြည်နယ်မြောက်ပိုင်းကကျေပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေချက်ချင်းရပ်ဆိုင်ဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုဖို့နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တဦးပြန်ပြီးခန့်ထားဖို့စတဲ့အချက်တွေပါဝင်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဟောက်တို့စွမ်းကတော့ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးအရာတစ်ဖက်သက်ဖိအားပေးတာမျိုးဖြစ်နေသလိုအခြေအနေမှန်အဖြစ်မှန်နဲ့ကင်းကွာပြီးတစ်ဖက်သက်ဆွဆွဲချက်တွေသာဖြစ်တဲ့အတွက်မြန်မာအစိုးရကလက်ခံဖို့မရှိတဲ့အကြောင်း VOA ကဆက်သွယ်မေးမြန်းချိန်မှာတုံ့ပြန်ခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
။ Draft Resolution 5 is entitled Situation of Human Rights in Myanmar. A recorded vote has been requested.
အခုကြားခဲ့ရတဲ့အတန်ကတော့ဒီဇင်ဘာလ24ရက်နေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ထွေထွေညီလာခံမှာမြမရေးဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်တော့မှာဖြစ်တဲ့အကြောင်းကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌမဲရာစလိုက်ဗယ်ခက်ကကြေညာသွားတာဖြစ်ပါတယ
် Draft Resolution 5 is adopted
ဒါကတော့ထွေထွေညီလာခံကနေမြမရေးဆုံးဖြတ်ချက်ကိုအတည်ပြုလိုက်ကြောင်းမဲရာစလိုက်ဗယ်ခက်ကကြေညာသွားတာပါထောက်ခံမဲ122မဲ၊ကန့်ကွက်မဲ10မဲ၊ကြားနေမဲ24မဲတို့နဲ့အတည်ပြုလိုက်တာဖြစ်ပါတယ်။စာမျက်နှာ5မျက်နှာရှိတဲ့ဒီဆုံးဖြတ်ချက်မှာမြန်မာနိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုအခြေအနေတွေ၊ဒီအပေါ်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့စိုးရိမ်မကင်းဖြစ်မှုတွေနဲ့မြန်မာအစိုးရလိုက်နာဖို့တိုက်တွန်းအကြံပြုထားတဲ့အချက်တွေပါဝင်ပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကဆက်ပြီးလုပ်နေတဲ့နယ်မြေရှင်းလင်းရေးတွေရပ်တန့်ဖို့နေရက်ကနေအတင်းအဓမ္မမောင်းထုတ်ခံရသူအားလုံးအတွက်လုံလုံခြုံခြုံဂုဏ်သိက္ခာရှိရှိနဲ့စိတ်ဆန္ဒအရပြန်လာနိုင်ရေးတေချာအောင်ဆောင်ရွက်ပေးဖို့လူခွင့်ရေးကောင်စီကဆေလွတ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုအကန့်အသတ်မရှိဝင်ခွင့်ပြုဖို့မြန်မာအစိုးရကိုတောင်းဆိုထားပါတယ်ဒါ့အပြင်ရိုဟင်ဂျာမွတ်စလင်တွေအပေါ်ပြင်းထန်တဲ့ဖိနှိပ်ညှဉ်းပန်းမှုတွေအပါအဝင်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာအစိုးရအနေနဲ့ကင်တွယ်ဖြေရှင်းပေးဖို့အချက်ကိုလည်းဒီဆုံးဖြတ်ချက်မှာထည့်သွင်းထားပါတယ်။အခုလိုကုလသမဂ္ဂထွေထွေညီလာခံကမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မျိုးဟာကုလသမဂ္ဂလှုပ်ထုံးလုံနည်းအရာမဖြစ်တဲ့ကိစ္စဖြစ်တယ်လို့နိုင်ငံရေးအရာတစ်ဖက်သက်ဖိအားပေးတာမျိုးဖြစ်နေတာကြောင့်မြန်မာအစိုးရကလက်ခံဖို့မရှိကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဟောက်တိုစွမ်းက VOE ကိုပြောပါရယ
်။ဒါပြလို့လည်းဆိုတော့လူခွင့်ရေးချင်းနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လူခွင့်ရေးကောင်စီရှိတယ်။အဲဒီမှာဆောင်ရွက်နေတယ်။ဆောင်ရွက်နေတဲ့ဟာကိုကျွန်တော်တို့ဒီကုလသမဂ္ဂအထွေထွေညီလာခံမှာတင်တဲ့ဟာဆိုတာဘူအရာလည်းပဲနိုင်ငံအများစုကဒါလက်မခံကြဘူးပေါ့။ဒါလည်းပဲလုံထုံးလို့မြည်ရလဲလက်မခံဘူး။နောက်တစ်ခုကနိုင်ငံရေးဖိအားရဒုက္ခဖြစ်တဲ့အတွက်ကြောင့်လည်းကျွန်တော်တို့ကလက်မခံဘူး။နောက်တစ်ချက်ကလည်းအဖြစ်မှန်အခြေအနေနဲ့ကျွန်တော်တို့ကကင်းကွာပြီးတော့တစ်ဖက်သက်ကျွန်တော်တို့ဆွဆွဲပြောဆိုပြီးတော့လုပ်တာဖြစ်တယ်
။သူကိုယ်တိုင်လည်းမနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအစိုးရရဲ့သဘောထားကိုပြောဆိုခဲ့တာပါ။အဲ့ဒီလိုပြောဆိုရမှာကုလသမဂ္ဂအပါအဝင်အဖွဲ့ဝင်နိုင်ငံတချို့ရဲ့အပြုသဘောမဆောင်တဲ့လုပ်ရက်တွေကိုသူ့အနေနဲ့ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့တာနဲ့ပတ်သက်လို့တန်မတ်ကြီးကအခုလိုပြောပါတယ
်။ဒီနေ့ပြောတဲ့ထံမှာလည်းဒီကချက်တစ်ချက်ပါလဲဆိုလို့ရှိရင်ပြဿနာကိုဖြေရှင်းတဲ့နေရာမှာကျွန်တော်တို့ကအပြုသဘောနဲ့ညှိနှိုင်းနိုင်တဲ့လုပ်ပြီးတော့ဖြေရှင်းမယ်။ပြဿနာရှိတာကိုကျွန်တော်တို့ကမရှိဘူးလို့ညင်းတာမဟုတ်တော့ရှိတဲ့ပြဿနာကိုကျွန်တော်တို့ကဖြေရှင်းဖို့ဟိုအပြုသဘောနဲ့ပေါ့နော်တယောက်နဲ့တယောက်ဒေသတမှုနဲ့အဲကျွန်တော်တို့ဥပဒေကြောင်းလမ်းအရာကျွန်တော်တို့ဖြေချာတယောက်နဲ့တယောက်ညှိနှိုင်းတိုင်ပင်ပြီးတော့ဖြေရှင်းမယ်အဲ့ဒီအနေနဲ့ကျွန်တော်တို့ကြိုက်တယ်သို့တော့အခုလုံနေတဲ့ပုံစံကနိုင်ငံတချို့ပြင်ကိုပြဿနာကမှာတာဝန်ရှိတဲ့လူတွေကိုယ်တိုင်ကပေါ်လကောင်းနော်အဲနောက်ပြီးတော့မီဒီယာတွေပေါ့နော်အထူးဖြင့်နောက်နိုင်ငံမီဒီယာဒေသပေါ်လကောင်းကျွန်တော်တို့တစ်ဖက်သက်ပေါ့တစ်ဖက်သက်ကြီးပဲကျွန်တော်တို့မြန်မာနိုင်ငံပေါ်မှာဆိုဆွဲချက်တွေကိုပဲခြေတယ်ပြီးတော့ကျွန်တော်တို့ခိုင်မာမှုသက်တည်ပြမှုမရှိနိုင်တဲ့ဆိုဆွဲချက်တွေကိုခြေတယ်ပြီးတော့ကျွန်တော်တို့ကိုနိုင်ငံမျက်နှာပြတ်အောင်လားနောက်တစ်ခါကျွန်တော်တို့ရဲ့ခေါင်းဆောင်တွေနာမည်ပြတ်အောင်ကျွန်တော်တို့ကိုနိုင်ငံရေးကဖိအားပေးတဲ့ဟာပုံတရားသိပ်ပေါ်တွင်နေဆိုတော့အဲ့ဒါမျိုးတော့ကျွန်တော်တို့ကလက်မခံဘူ
းဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေဒါမကဖွံ့ဖြိုးတိုးတက်ရေးကိစ္စကိုပါမြန်မာအစိုးရကပူးတွဲဆောင်ရွက်နေတဲ့အကြောင်းကိုလည်းညီလာခံတွင်ရှင်းပြခဲ့တယ်လို့အခုလိုဆက်ပြောပါရစေ
။ကျွန်တော်ကလုံဆရာရှိတာကိုလုပ်နေတယ်။ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံတိုင်ပင်ပြီးတော့တစ်ဖက်ထွက်ပြေးသွားတဲ့လူတွေကျွန်တော်နိုင်ငံပြန်ခေါ်ဖို့လည်းကျွန်တော်တို့စီစဉ်စနစ်တကျလုပ်နေတယ်။နောက်တစ်ခုကလည်းပဲဟလာသူတို့တွေပြန်လာလို့ရှိရင်နေရာချက်ထားရေးအပြင်ကိုသူတို့ဒီဒေသမှာကျွန်တော်တို့မောင်းတော့ခင်ရင်ပေါ့လေဒီဒေသတွေမှာဖွံ့ဖြိုးတိုးတက်မှုရှိလာအောင်လောက်ကနေရှိလာအောင်ဘာလို့လဲဆိုတော့ဒေတာကကွန်ပျူတာတက်မှုရှိမှရေရှည်ငင်းငင်းနဲ့ကျွန်တော်တို့တဟဇာတာဖြစ်မှုเนาะအဲဆီပိုင်းတက်မှုဖွံ့ဖြိုးမှုတွေဟ အဲ့ခိုင်မာမှုရှိလာမယ်အဲ့ဒါမှလည်းပဲပြဿနာရေးရှိမှာကျွန်တော်တို့ဖြေရှင်းနိုင်မှာအဲ့ဒါကြောင့်လည်းပဲကျွန်တော်တို့ဟုတ်လားမစ္စတာအန်ဒန်ကော်မရှင်ရဲ့ report ရဲ့ကျွန်တော် recommendation တွေပေါ့နော်ဟိုထောက်ခံတင်ပြချက်တွေကိုကျွန်တော်အကောင့်ထဲပေါ်ဖို့ကျွန်တော်တို့ဟိုဆောင်ရွက်နေတာဖြစ်တယ်ဒါတွေလည်းကျွန်တော်တို့က in that attack လုပ်နေပြီတုံ့ပြန်လုပ်ထားတာလည်းကျွန်တော်တို့အကုန်လုပ်နေပြီဆိုတော့ဒီဟာတွေကကျွန်တော်လုပ်နေတဲ့အတိုင်းဒီဟာဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ပြဿနာမှာမှာချမှတ်တာဟာဒါတစ်ခါတည်းကျွန်တော်တို့ပုံမှာငွေကြီးရဖျားပြီးဒါဖြစ်တယ်ဆိုတဲ့ဟာကိုကျွန်တော်အဓိကပြောရတယ
်မနေ့တနင်္ဂနွေနေ့ကဒီနှစ်အတွက်နောက်ဆုံးရက်ဖြစ်ကျင်းပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာမြမအရေးဆုံးဖြတ်ချက်ကိုအတည်ပြုနိုင်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တန်မတ်ကြီးဟောက်တူစွမ်းကအခုလိုရှင်းပြပါတယ
်ဘာလိုက်ရင်းနဲ့ပတ်သက်တဲ့ကော်မတီကနေပြီးတော့သူတို့ကအတည်ပြုရတယ်အဲ့ဒါအတည်ပြုပြီးတော့မှအဲ့ဒီဟာကိုကျွန်တော်ညနေဆုံးကြီးအစည်းအဝေးကိုယူလာပြီးတော့မှကဲဘန္ဒာကြီးဘက်ကတော့ဒီသုံးစည်းတွေတော်တော်ခွင့်ပြုပါပြီဆိုတော့မှဒီဟာဆုံးဖြတ်ချက်ချလို့ရတယ်ဆုံးဖြတ်လို့ရတာပေါ့လေအဲ့ဒါကြောင့်အဲ့ဒါကိုစောင့်နေရတာစောင့်နေရတဲ့ခါကျတော့ကျွန်တော်ဟို resolution အပါဝင်ကျန်တဲ့တချို့ resolution တွေလည်းကျန်ပါတယ်အဲ့ဒါတွေကဘယ်နိုင်နဲ့ဆက်ဆိုင်တဲ့ committee ကနေညှိတာကမင်းညာတို့ဟွာလောက်ထိ2နာရီ2နာရီခွဲလောက်ထိညှိလို့မပြီးဘူးမပြီးတဲ့ခါကျတော့ဒီမတိုင်ခင်ကလည်းမပြီးတာပေါ့အခုကကတုတ်ရဲ့လုတ်ပြီးတော့မင်းညာညသကောင်ကျော်ထိကိုလုတ်ပြီးတော့မှဒီနေ့မနေ့ကိုဒီညနာဆုံးကြီးအစည်းအဝေးနောက်ဆုံးပိတ်အစည်းအဝေးကြီးပေါ့လေအဲ့ဒါကိုကျင်းပပြီးတော့ပါဒီဟာကိုဆုံးမချက်တခြားချတာပါ
ဒီနေ့မြမရေးဆုံးဖြတ်ချက်မှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တဦးပြန်လည်ခန့်ထားရေးပါဝင်ပါတယ်။အရင်2015ခုနှစ်အထိကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နမ်ဘီယာကရာထူးတက်တန်းကုံဆုံးချိန်အထိတာဝန်ထမ်းဆောင်ခဲ့တာပါ။အခုလိုကုလသမဂ္ဂရဲ့မြမရေးဆုံးဖြတ်ချက်ဟာ1988ခုနှစ်နောက်ပိုင်းအာဏာသိမ်းတက်လာတဲ့စစ်အစိုးရလက်ထက်တစ်လျှောက်လုံးနှစ်စဉ်ချမှတ်အတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်း2015ရွေးကောက်ပွဲပြီးတဲ့နောက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရတက်လာတဲ့အတွက်ပြည်တွင်းမှာအခြေအနေတွေတိုးတက်ပြောင်းလဲလာတဲ့အပေါ်ကုလသမဂ္ဂအထွေထွေညီလာခံမှာမနစ်ကမြမရေးဆုံးဖြတ်ချက်ကိုမချခဲ့ပါဘူး။ဒါပေမဲ့လည်းရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လနောက်ပိုင်းလုံခြုံရေးစခန်း30ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကိုချေမှုန်းဖို့မြန်မာလုံခြုံရေးတပ်တွေရဲ့အင်အားသုံးနေမြေရှင်းလင်းမှုကြောင့်3လအတွင်းရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတဲ့ဆိုးရွားလာတဲ့ဖြစ်ရပ်တွေကြောင့်ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာအစိုးရနဲ့စစ်တပ်ကိုဖိအားပေးတဲ့အနေနဲ့ထောက်ခံမဲ့အပြတ်အသတ်နဲ့မြန်မာရေးဆုံးဖြတ်ချက်ကိုချမှတ်ခဲ့တာဖြစ်ပါရဲ့ရှင်